Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တော်ရှင်များရှင်2019ခုနှစ်ဇူလ1ရက်ကြာသပတေးညနေခင်း VOA စီစဉ်နေကိုမင်းခင်ပြောင်းစုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိ5ဒိုမီတာ19.25လို့ကနေတိုက်ထုံးလင်းပေးနေပါတယ်ဒီမိုင်းအတန်းစမှာဒီညနေခင်းတဲ့စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်ဒီနေ့တွေမှာတော့တမိုင်းဝင်2015ခုနှစ်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်တဲ့မတင်ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ကြေညာပါမယ်။အာဖဂန်နိုင်ငံကာဘူးမြို့မှာမနေ့တုန်းကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးတဲ့ပေါ်အာဖဂန်နိုင်ငံသားတွေဝမ်းနည်းဖူးဆွေးနေပါတယ်။ဒီလိုထိတ်ခဲရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတင်ကြီးထိုင်တဲ့သူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှသောတာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံအနောက်ခံဒေသတွေမှာဒီသတင်းပတ်အတွင်းတိုက်ခိုက်ခဲ့တဲ့အာဒီဆိုက်ကလုန်းမူရာကြောင့်ထိခိုက်ပျက်စီးမှုတွေများပေမဲ့လူအသေးအပြောက်မရှိတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ကျွန်တော်ကမုန်တိုင်းဆိုတာကြိုသတိသိရတဲ့အတွက်ကြောင့်ကျွန်တော်ကြိုပြီးတော့ပြည်သူတွေကိုသတိပေးတယ်ဒါကြောင့်တယောက်မှတည်ဆုံမှုမရှိဘူ
းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်ထောင်နေရချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်ဧကာကုလို့ပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်27ရာစုပင်လုံဒုတိယနီလာခံရလနဲ့ပတ်သက်ပြီးတော့ SNLG ခေါ်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကဒီကနေ့မှသတင်းစာရှင်းလင်းပွဲကျင်းပတဲ့သတင်းအပြင်2016ခုနှစ်အတွင်းကမ္ဘာငြိမ်းချမ်းမှုရော့ကျလာတဲ့အကြောင်းစာရတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွယ်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်
တမိုင်းဝင်2015ခုနှစ်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်တဲ့မတင်ဆုံးဖြတ်ချက်ကိုဒီကနေ့ကြေညာမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဝါရှင်တန်ဒီသဆန်တဲ့ချင်းကြာသပတေးညနေ3နာရီအချိန်မှာအင်ပီရယ်ရူးစ်ဂါဒန်ကနေကြေညာမယ်ကြောင်းမနေ့ညကပဲ Twitter အင်တာနက်လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ။ဆုံးဖြတ်ချက်အတွက်စဉ်းစားနေချိန်မှာနှစ်ဖက်စလုံးကအမြင်ပေါင်းစုံကိုနားထောင်နေတယ်လို့လည်းဝါရှင်တန်ကိုအလဲပက်ရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ဝမ်ရှန်ဖက်နဲ့တွေ့ဆုံပြီးသတင်းထပ်ပေါ်ရကူးပြေးမှာဗော်ဒူးနေဆော့ဘိုင်းမှာသမ္မတထရန့်ကပြောဆိုထားပါတယ်။အင်ပီရယ်ပြောခွင့်ရပုဂ္ဂိုလ်ရှာစပိုင်ဆာကတော့သမ္မတဆွေးနွေးတက်ပင်နေသူတွေထဲမှာထိုက်တန်စီဝိုင်းလုပ်ငန်းရှင်တွေပြည်ပတိုင်းပြည်တွေကနိုင်ငံကောင်ဆောင်တွေပါဝင်တယ်လို့ပြောပါတယ်နိုင်ငံပေါင်း195နိုင်ငံကလက်ခံထားတဲ့နိုင်ငံတကာသဘောတူညီချက်ကနေထွက်ဖို့သမ္မတထရန့်ဆုံးဖြတ်ထားကြောင်းသတင်းဌာနတော်တော်များမှဖော်ပြနေကြတာပါအမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကသဘောတူညီချက်ကနေထွက်နဲ့စီစဉ်ပေါ်သမ္မတရဲ့ Republican Party ကသဘောကျအောင်ကြားနိုင်ပြီမလဲပတ်ဝန်းကျင်ထင်းသေးရေလှုပ်ရှားသူတွေအမေရိကန်ရဲ့မဟာမိတ်တွေကတော့မချင်မနှက်ဖြစ်နေပါတယ်သမ္မတရဲ့ဆုံးဖြတ်ချက်မထွက်ခင်မှာပဲပတ်ဝန်းကျင်ထင်းသေးရေလှုပ်ရှားသူတွေဝေဖန်ခဲ့ကြတယ်လို့အမေရိကန်မျိုးကြီးတချို့ကမြို့တော်ဝင်တွေကလည်းသဘောတူညီချက်ကိုဆက်လက်ထောက်ခံသွားမယ်ကြောင်းပြောဆိုခဲ့ကြတာပါ Los Angeles မြို့တော်ဝင် Eric Cassidy ကတော့ Press သဘောတူညီချက်ကနေထွက်ဖို့အင်ပီရော်ကဆုံးဖြတ်ရင်တောင်မှ Los Angeles မြို့မှာသဘောတူညီချက်ကိုလက်ခံကျင့်သုံးသွားမယ်ကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ညောမြို့တော်ဝင် Peter Blasio ကလည်း Press သဘောတူညီချက်ကိုလက်ခံကြောင်းအမိန့်ထုတ်ပြန်သွားမယ်လို့ Twitter ကနေပြောဆိုထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ထိတ်တန့်လက်ထောက်တင်တဲ့ရုရှားကြားအခြေဆက်တွေကိုစုံစမ်းစစ်ဆေးမှုရပ်ပစ်ဖို့သမ္မတကဖိအားပေးခဲ့တဲ့ဆိုတဲ့အပေါ်ရာထူးကဖေရှားခံခဲ့ရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုဟောင်း James Comey ကလူသိရှင်ကြားထွက်ဆိုဖို့ရှိတယ်ဆိုတာနဲ့ပတ်သက်ပြီးမေးမြန်းတာကိုမနေ့ပုတ်ထုံးနေ့ကအမေရိကန်သမ္မတအင်ပြူရောပြောခွင့်ရကရှောင်ရှားပြီးခက်တူတူဖြေကြားခဲ့တာမှာသူ့ရဲ့ဖြေကြားမှုကိုလည်းရုပ်သံမြိုက်ဖို့လည်းပြောကြားခဲ့ပါတယ်ကျွန်တော်တို့ရဲ့အလုပ်ကသမ္မတရဲ့လုပ်ငန်းစဉ်တွေကိုပဲအာရုံစိုက်ရမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကဖြေပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးမိလာသမျှမိခုနှင့်အလုံးကိုရှေ့လျှောက်ပြင်ပရှိနေဖြစ်တဲ့မတ်စ်ကက်ဆိုဗစ်ကိုလွှဲပေးမယ်လို့လည်းပြောဆိုပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းရုရှားဘက်ကဂျာဝင်နှောက်ယှက်ခဲ့မှုစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသမ္မတထရန့်ကသူ့ကိုယ်စားဆောင်ရွက်ဖို့နယူးယောက်မြို့ကရှေ့နေကိုပြီးခဲ့တဲ့သတင်းပတ်ကမှငှားရမ်းခဲ့တာဖြစ်ပါတယ်ရာထူးကထုတ်ပယ်ခံရတဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းအပေါ်စုံစမ်းစစ်ဆေးနေရတွေကိုရပ်ပစ်ဖို့သမ္မတထရန့်ကတောင်းဆိုခဲ့တဲ့ဆိုတဲ့အပေါ် FBI ညွှန်ကြားမှုဟောင်းကိုမီကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာအစောဆုံးနောက်သတင်းပတ်တွေထွက်ဆိုဖို့ရှိတယ်လို့ CNN သတင်းဌာနကမနေ့ပုတ်ထုနေ့တုန်းကသတင်းထုတ်ပြန်ခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတန်တပန်ရက်ကွက်မှာမနေ့ကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးပြီး၄ရက်ယောက်တန်းရတဲ့အပေါ်အာဖဂန်နိုင်ငံသားတွေဝမ်းနည်းပူဆင်းနေပါတယ်။နိုင်ငံကတန်ယုံတွေနဲ့အစိုးရယုံတွေရှိတာကာဘူးမြို့တော်ကအချက်ချာဝါစီအကွာခန်းရက်ကပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီရဲ့ကားတွေအနီးနားကအဆောက်အဦတွေထိခိုက်ပျက်စီးခဲ့တာပါ။အာဖဂန်အာဏာပိုင်တွေကတော့အညစ်အကြေးတင်တဲ့ကားပေါ်မှာပောက်ကွဲပျက်စီးတွေတင်ဆောင်လာပြီးတိုက်ခတ်ခဲ့တယ်လို့ပြောပါတယ်။သေဆုံးသူအများစုကအရက်သားတွေဖြစ်ကြပေမဲ့တန်ယုံတွေမှာအမှုထမ်းနေတဲ့လုံခြုံရေးဆောင်တွေလည်းပါဝင်ပါတယ်။ဒ တခိုင်မှုအတွက်ဘယ်သူမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာမျိုးတော့မရှိသေးပါဘူး။အာဖဂန်ထောက်လှမ်ရေးအေဂျင်စီ NDS ကတော့တခိုင်မှုအတွက်ဟာခနီအစိုးရအဖွဲ့ကိုအပြစ်ပို့ထားတဲ့ကြေညာချက်ခတ်တူတူစောင်းထုတ်ပြန်ခဲ့ပါတယ်။တခိုင်မှုအတွက်အင်းဒီဂျင်ပါကစ္စတန်နိုင်ငံကထောက်လှမ်ရေးအေဂျင်စီ ISN ကကူညီခဲ့တယ်လို့လည်း NDS ကဆွဆွဲခဲ့တာပါ။အာဖဂန်နိုင်ငံကအစိုးရတွေတခိုင်မှုတွေမှာပါကစ္စတန်ပတ်သက်နေကြောင်းအရင်တုန်းကလည်းအာဖဂန်အာဏာရှင်တွေဆွဆွဲခဲ့ပြီးမြဲပါကစ္စတန်နိုင်ငံကတော့ဆွဆွဲချက်တွေကိုငင်းဆန်လေးရှိရပါတယ်။
ဗင်နီဇွဲလားနိုင်ငံမြို့တော်ကာရာကတ်မှာဆန္ဒပြပွဲကိုမြေယိုဘုံနဲ့ထပ်ပြီးဖြိုခွဲခဲ့ပြီးနောက်မှာတော့ဗင်နီဇွဲလားရှိအမေရိကတိုက်နိုင်ငံများနိုင်ငံခြားရေးဝန်ကြီးတွေအရေးပေါ်စည်းဝေးတိုင်ပင်ခဲ့ကြပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူပေါင်း60သေဆုံးခဲ့ရပြီးဖြစ်ပါတယ်။နိုင်ငံတွင်းမှာလည်း73စီစေဝါနဲ့အခြေခံစစ်နေရိခါရှာပါမှုနဲ့ရင်ဆိုင်နေရပါတယ်။ဝါရှင်တန်ကအမေရိကတိုက်နိုင်ငံများအဖွဲ့ရဲ့ဌာနချုပ်မှကျင်းပတဲ့တန်တမန်နေရဲ့ဆွေးနွေးပွဲမှာတော့အကြမ်းဖျင်းအဖြစ်အုပ်စုနှစ်ခု꿰ခဲ့ပါဗျ။ဗင်နီဇွဲလားနိုင်ငံကအကြမ်းဖက်မှုတွေကိုအဆုံးသတ်နိုင်ဖို့တခုတည်းသောနိုင်ငံကနိုင်ငံတကာကရောဒေသတွင်းကရောဂျားဝင်ဆောင်ရွက်ရမယ်လို့တချို့ကပြောဆိုပြီးတခြားတစ်ဖက်ကတော့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့ပြောဆိုကြတာပါ။အမေရိကန်နိုင်ငံသားရေးဌာနရဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးတွမ်ရှန်နန်ကတော့ဂျာနီသဘောထားရက်တည်ပါတယ်။ဗင်နီဇွဲလားသမ္မတကတော့ဗင်နီဇွဲလားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေဖို့အမေရိကန်တို့ဦးစီးလုပ်နေတာလို့သုံးနှုန်းပြောဆိုပြီးဒါကိုဆန့်ကျင်တဲ့အနေနဲ့အမေရိကတိုက်နိုင်ငံများအဖွဲ့ OAS ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုလိုက်ပါတယ်ရှင်။
ယူအေမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမေရိကန်အတန်မြန်မာဘာသာစစ်စစ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘာမှာအကျံဖက်ဝါရမကြုံဘူးလားကိုကြီးထွားလာနေပြီးအကျံဖက်ဝါရီရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ထဲကမ္ဘာစီးပွားရေးမှာ 14.3 ထရီလီယံထိခိုက်နေတာခဲ့ရတဲ့အကြောင်းအခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်ငင်းကြီးအညွှန်းငင်းကဖော်ပြလိုက်ပါတယ်။ကျံဖက်မှုတွေကြောင့်အမေရိကန်တနင်္ဂနွေနေ့မှာရင်း 1.5 ထရီလီယံထိနစ်နာခဲ့တာပါ။ကမ္ဘာပေါ်ကပိပကတ်တွေလုံခြုံရေးပြဿနာတွေကိုအလေးထားဖော်ပြထားတဲ့အညွှန်းငင်းမှာတော့အရှေ့လက်ပိုင်းနဲ့မြောက်အာဖရိကဒေသကအကျံဖက်ဝါရနဲ့ပိပကတ်တွေကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘာငင်းကြီးရေယွယွန်းလာကြောင်းဖော်ပြထားပါတယ်။ငင်းကြီးရေယွန်းချဆင်းလာတဲ့အတွက်ဒုတိယကမ္ဘာစစ်နောက်ပိုင်းပေါ်ပေါက်လာတဲ့ကမ္ဘာတဝန်းကရေရှည်ဖွံ့ဖြိုးတိုးတက်မှုတွေကိုထိခိုက်စေတယ်လို့လည်းထောက်ပြထားတာပါ။ကျန်ဖက်ဝါရီရဲ့လောက်ရတရား2012ခုနှစ်ကစလို့30နီးပါးတိုးလာရအောင်လဲဖော်ပြထားပါတယ်။စီဝါရေးပူပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ဖော်ဝင်35နိုင်ငံမှာ2009ခုနှစ်ကစလို့အကျန်ဖက်ဝါရီရဲ့လက်ချက်ကြောင့်သေဆုံးမှုနှုန်းဟာရာခိုင်နှုန်း900ကျော်ထိရှိခဲ့တယ်လို့လည်းပြောဆိုထားပါတယ်။ဒေမက်ဆွီဒင်ပြင်သစ်နဲ့တူရကီနိုင်ငံတွေပါဝင် OECD ဖော်ဝင်23နိုင်ငံဆိုရင်လည်းပြီးခဲ့တဲ့နှစ်ထဲအကျန်းဖက်ဝါရီရဲ့လက်ချက်နဲ့သေဆုံးမှုတွေကြုံရရတယ်လို့ဖော်ပြထားတာပါအမေရိကန်ပြည်ထောင်စုကတော့အစစ်၁၁ဆင့်ရောချပြီးဖွံ့ဖြိုးတဲ့နိုင်ငံတွေထဲမှာအနေဆုံးစီးဝင်ဖြစ်ခဲ့ပါတယ်နိုင်ငံပေါင်း163နိုင်ငံကအခြေအနေတွေကိုလေ့လာပြုစုထားတဲ့အစီရင်ခံစာမှာမြန်မာနိုင်ငံကအဆင့်104မှာရှိခဲ့ပါတယ်မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အယက်သားအစိုးရတည်းကတက်လာခဲ့ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေဒီတိုးတက်လာပြီမလဲတန်နာဒေသတွေမှာလက်လက်ကန်ပြုခတ်တွေရှိနေစေဖြစ်တာကြောင့်အာရှပစိဖိတ်ဒေသနိုင်ငံပေါင်း19နိုင်ငံနဲ့ငြိမ်းချမ်းရေးအစဉ်တန်း15နေရာမှာသတ်မှတ်ခံရပါတယ
်ဖိလစ်ပိုင်တောင်ပိုင်းမာရာဝီမြို့က IS အစွန်းရောက်အဖွဲ့နဲ့ဆက်ဆက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုလေကြောင်းခံနေပြစ်မှတ်ထားတိုက်ခိုက်မှုအတွင်မှားယွင်းပြစ်ခတ်တာကြောင့်ဖိလစ်ပိုင်တပ်ဖွဲ့ဝင်10ဦးသေဆုံးပြီး9ဦးထဏ်ရာရသွားတယ်လို့ဖိလစ်ပိုင်စစ်ဖက်ကဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်အကျန်းဖက်သမားတွေတရှိရာကိုတိတိကျကျမပေးနိုင်တာကြောင့်ကိုလူကိုပြန်ပြစ်မိရတာဖြစ်သွားတာလို့ကာကွယ်ဝင်ကြီးကသတင်းထောက်တွေကိုပြောပါတယ်ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေနဲ့စစ်သွေးကြတွေမြေပြင်မှာရင်ဆိုင်တိုက်နေခြင်းအတော်အတွင်းလေကြောင်းကနေအချိန်ချင်းပြစ်ကူပေးခဲ့ရာကနေတပ်ဖွဲ့ဝင်အချင်းချင်းမှားယွင်းပြစ်ခတ်မိတာပါဖိလစ်ပိုင်နိုင်ငံက IS ခေါင်းဆောင်ဆိုသူအစ်နီလွန်ဟာပီလွန်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးဖို့ကြိုးစားရာကနေလွန်ခဲ့တဲ့သတင်းပတ်အတွင်းထဲကမာလာဝီမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။အကြမ်းဖက်သမားတွေကမာလာဝီမြို့အစိတ်အပိုင်းတချို့ကိုသိမ်းပိုက်ထားသလိုတရားခံတွေကိုလည်းဖမ်းဆီးထားပါတယ်ရှင်။
တရုတ်စိုးရကနိုင်ငံပိုင်လုပ်ငန်းတွေကိုကာကွယ်ဖို့ကြိုးပမ်းနေလို့စီးပွားဆိုင်ရာဥပဒေတွေကိုရှော့ပေါက်ပြီးပြီးပြပကရင်းနှီးမြှုပ်နှံမှုတွေကိုဆက်ဆံမှုတရုတ်ခေါင်းဆောင်တွေကြိုးစားနေတဲ့အချိန်မှာပဲဥရောပနဲ့သဘောထားကွဲဆိုရာတွေလည်းပေါ်ပေါက်နေပါတယ်။ဂျာမနီနိုင်ငံဘာလင်မှာရောက်နေတဲ့တရုတ်ဝန်ကြီးချုပ်လီကက်ချင်းကတော့လွတ်လပ်တဲ့ကုန်သွယ်မှုတွေရင်းနှီးမြှုပ်နှံမှုတွေကိုမြင့်တင်နေအောင်ပူးပေါင်းဆောင်ရွက်ဖို့မနေ့ကပဲတိုက်တွန်းခဲ့တာပါ။ဒီနေ့မှာပဲတရုတ်နိုင်ငံမှာရှိတဲ့ဥရောပစီးပွားရေးလုပ်ငန်းရှင်များအသင်းကတော့ပြပကရင်းနှီးမြှုပ်နှံမှုတွေပေါ်ခွဲခြားဆက်ဆံမှုတွေပေါ်စိုးရိမ်မှုတွေကိုပြောဆိုခဲ့လို့ဥရောပအခြေစိုက်ကုမ္ပဏီတွေရဲ့ရင်းနှီးမြှုပ်နှံမှုတွေအားနည်းနေတာတွေကိုလည်းထောက်ပြခဲ့ပါတယ်
။အမေရိကန်အာကာသအေဂျင်စီ NASA ကနောက်နှစ်အတွင်းနေပါလ်အတွင်းကိုအာကာသယာဉ်တစ်စင်းလွှတ်တင်မယ်လို့ကြေညာလိုက်ပါတယ်။ပါကာစပစ်အာကာသယာဉ်ကနေအောင်ကြီးရဲ့လှုပ်ရှားမှုအချက်လက်တွေကိုစုဆောင်ရယူမှာဖြစ်ပြီးဒီအချက်လက်တွေကအာကာသတဲကရာသီဥတုအဖြစ်ပြက်တွေကမြေကမ္ဘာကိုဘလို့တက်ရောက်တယ်လဲဆိုတဲ့အပေါ်ပို့ပြီးတော့ရှင်းလင်းလာစေနိုင်ပါတယ်။နေရဲ့မျက်နှာပြင်နဲ့မိုင်ပေါင်း၄သန်းအကွာအထိဒီအာကာသယာဉ်ရောက်ရှိမှာဖြစ်ပြီးဒီအကွာဝေးဟာဆိုရင်လည်းအရင်အာကာသယာဉ်တွေတွားရောက်နိုင်ခဲ့တာတဲ့ရှစ်ဆပို့ပြီးတော့နေနဲ့နီးကပ်တာဖြစ်ပါတယ်။နေနဲ့အနည်းဆုံးနေရာမှာတော့အာကာသယာဉ်ရဲ့7စင်တီမီတာထူတဲ့နေအောင်ကြီးအကာအကွယ်ကအပူချိန်1300ဒီဂရီစင်တီဂရိတ်ကိုခန့်နိုင်ရရှိဖို့လိုအပ်မှာဖြစ်ပါတယ်ရှင
်။ကောင်းလို့ဦးနဲ့မတင်ခင်ထားတဲ့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့2016ခုနှစ်အတွင်းမှာကမ္ဘာငြိမ်းချမ်းရေးအပါအဝင်အမေရိကန်ပြည်အောင်စုမှလည်းငြိမ်းချမ်းရေးတည်တည်တသာကြာဆင်းတဲ့သတင်းကိုတင်ဆက်ပေးကြပါမယ်2016ခုနှစ်အတွင်းနိုင်ငံတော်တော်များများမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေစံချိန်တင်အောင်တိုးလာခဲ့တယ်လို့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ Global Peace Index ကမ္ဘာတဝန်းငြိမ်းချမ်းရေးမှတ်တမ်းတင်တဲ့အညွှန်းကိမ်းမှာဖော်ပြလိုက်ပါတယ်မေကန်ပြည်အောင်စုမှာတော့လွန်ခဲ့တဲ့9နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ငြိမ်းချမ်းမှုရော့ကျတဲ့အဖြစ်ကိုကြုံတွေ့နေရတယ်လို့ပြောပါတယ် VOA သတင်းတောက် Jesus Man Uni ကသတင်းပေးပို့ထားတာကို Dawkins Sowing ကပြပြပေးပါလိမ့်မယ်
Global Peace Index ကမ္ဘာတဝန်းငြိမ်းချမ်းရေးမှတ်တမ်းတင်တဲ့အစီအခံကဟာပဋိပက္ခဖြစ်ပွားနေတဲ့နိုင်ငံတွေရဲ့အဆင့်ကိုမှတ်တမ်းတင်ထားတယ်လို့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကြောင့်ကမ္ဘာစည်းဝါးရေးမှာဒေါ်လာတန်ပေါင်း 14.3 ထရီလီယံညနာဆုံးရှုံးခဲ့ရတာကိုဖော်ပြထားပါတယ်အမေရိကန်ပြည်အောင်စုအပါအဝင်ကမ္ဘာတဝန်းမှာအကြမ်းဖက်တိုက်ခိုက်မှုတွေမတည်ငြိမ်မှုတွေအစိုးရတွေအပေါ်မကျေနပ်လို့ဒေါသထွက်ရုံးရင်းဆန်ကပ်မှုတွေကြောင့်တည်ဆုံနေတဲ့ရုပ်အလောင်းတွေဟာမရေမတွက်နိုင်အောင်များပြားခဲ့ပြီးတော့မနှစ်ကတစ်နှစ်ထဲမှာပဲစီးပွားရေးအရာလဲဒေါ်လာတန်ပေါင်းထရီလီယံနေနဲ့ချီပြီးဆုံးရှုံးနစ်နာခဲ့ရပါတယ်ကမ္ဘာငြိမ်းချမ်းရေးဟာ2016ခုနှစ်မှာမဆိုးသလောက်တိုးတက်မှုရှိခဲ့တယ်ဆိုပေမဲ့ပဋိပက္ခတွေကြောင့်ဆယ်နှစ်ကြက်တိုက်ဆိုသလိုငြိမ်းချမ်းမှုယိုယွင်းလာတာတွေ့ရတယ်လို့ကမ္ဘာငြိမ်းချမ်းရေးအညွှန်းကိန်းအစီရင်ခံစာကမှတ်တမ်းတင်ထားပါတယ်။ကမ္ဘာနိုင်ငံတွေရဲ့ပဋိပက္ခတွေနဲ့လူမျိုးရေးအခြေအနေအဆင့်ဆင့်ကိုနှစ်စဉ်မှတ်တမ်းပြည့်စုံပြီးတော့အစီရင်ခံစာထုတ်ပြန်နေတာဖြစ်တယ်လို့စီးပွားရေးနဲ့ငြိမ်းချမ်းရေးသုတေသနဌာနရဲ့ညွှန်ကြားရေးမှူးမစ္စလ်ဘရက်စလာဝါကပြောပါတယ
်
ကမ္ဘာတဝန်းငြိမ်းချမ်းရေးဟာအခုအချိန်မှာတိုးတက်လာတဲ့ဆိုပေမဲ့ဥပမာဒီအမေရိကန်ပြောင်းစုမှာငြိမ်းချမ်းမှုကျဆင်းလာတာကိုတွေ့ရပါတယ်အရှေ့လယ်ပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းမှာလည်းငြိမ်းချမ်းမှုကဆက်ပြီးတော့ယိုယွင်းနေတာပါငြိမ်းချမ်းမှုအရှိဆုံးနိုင်ငံတွေနဲ့မငြိမ်းချမ်းဆုံးနိုင်ငံတွေအကြားမညီမျှမှုအဆင့်ကပိုတိုးလာတာကိုတွေ့ရပါတယ်ဆိုလိုတာကတော့ကမ္ဘာတဝန်းငြိမ်းချမ်းမှုကွာဟချက်ကအတော်လေးကျယ်ပြန့်နေတဲ့သဘောပါပဲရှင့်
2016ခုနှစ်ကအမေရိကန်သမ္မတရွေးကောက်ပြီးပြီးကလေးကနိုင်ငံရေးအမြင်ကွဲပြားမှုတွေရဲတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်ခဲ့တဲ့တည်ဆုံမှုတွေကြောင့်ဖြစ်ပေါ်နေတဲ့တင်းမာမှုတွေနောက်လူသတ်မှုတွေအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်ပြက်တွေကြောင့်မလို့အမေရိကန်တခွင်ငြိမ်းချမ်းမှုကျဆင်းနေတာဖြစ်တယ်လို့မစ္စလ်ဘရက်စလာဝါကတုံ့တက်ပါတယ
် The US fell by 11 places it's now
တကယ်တော့အမေရိကန်ပြည်အတွင်းပြည်ပကတွေကိုတုံ့တက်ချက်အရငြိမ်းချမ်းမှုအဆင့်ဟာအခု163အနက်မှာ114ဖြစ်သွားပြီးတော့ဆက်တက်ဆင့်လျော့ကျသွားတာဖြစ်ပါတယ်အမေရိကန်လူပေါင်းတိုင်းဝန်ကြားမှာနိုင်ငံရေးအမြင်ကွဲပြားမှုတွေဆန္ဒပြတာတွေနောက်ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ကိုင်တွယ်မှုတွေကြောင့်လူမဲတွေကိုအကာအကွယ်ပေးဖို့ဆန္ဒပြမှုတွေကြေကြေပြန့်ပြန့်ဖြစ်နေတာတွေကြောင့်လည်းငြိမ်းချမ်းမှုအဆင့်လျော့ကျခဲ့တာဖြစ်ပါတယ်
နိုင်ငံ23နိုင်ငံမှာတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေမှတ်တမ်းတင်ရလောက်အောင်တိုးလာတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဒီအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဥရောပတစ်ခွင်ကတော့အငြင်းကြဆုံးအခြေအနေမှာရှိနေတယ်ဆိုပေမဲ့လည်းပြင်သစ်ဘယ်လ်ဂျီယမ်နဲ့ဗြိတိန်နိုင်ငံတွေမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံခဲ့ရတာတွေရှိတာကြောင့်တိကျတဲ့ရိုက်ခတ်မှုတွေရှိပါတယ်။ဆီးရီးယားနိုင်ငံကတော့ငါးနှစ်ဆက်တိုက်ဆိုသလိုမငြင်းကြဆုံးနိုင်ငံအဆင့်အဖြစ်နဲ့ရပ်တည်နေဆဲဖြစ်ပါတယ်။မြန်မာနိုင်ငံကတော့အာရှနဲ့ပစိဖိတ်ဒေသတခွင်း19နိုင်ငံအနေနဲ့ငြိမ်းချမ်းမှုအဆင့်15မှာရှိနေပြီးတော့ ကမ္ဘာတဝန်းအနေနဲ့တော့နိုင်ငံ163နိုင်ငံအနေနဲ့အဆင့်104မှာမှတ်တမ်းတင်ခံရပါတယ်2015ခုနှစ်ရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အရက်သားအစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းအကြမ်းဖက်ဆန္ဒပြတာတွေလျော့ပါသွားသလိုနိုင်ငံရေးအရာအထက်အလျောက်တည်ငြိမ်လာခဲ့ပြီးမြင်တိုင်းရင်းသားဒေသတွေမှာစစ်တပ်နဲ့တိုင်းရင်းလက်နက်ကိုင်တွေအကြားတိုက်ခိုက်မှုတွေကတော့ရှိနေသေးပါပဲလို့ American အခြေစိုက်ကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့စီးပွားရေးသုတေသနဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။ Token Story တင်ဆက်ပေးထားတာဖြစ်ပါတယ်။ခုထပ်မှာတော့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုရာတိုက်ခိုက်ခဲ့ပြီးမြေမာနိုင်ငံမှာလူအသေးပြောက်လုံးဝမရှိခဲ့တဲ့အကြောင်းတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံအနောက်ချင်းဒေသတွေမှာဒီသတင်းပတ်အတွင်းတိုက်ခိုက်ခဲ့တဲ့အင်အားပြင်းဆိုင်ကလုန်းမူရာကြောင့်ထိခိုက်ပျက်စီးမှုတွေများပေမဲ့လူအသေးပြောက်မရှိတဲ့အကြောင်းလူမှုဝန်ထမ်းကြေကြေရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကပြောပါရယ်မြန်မာနိုင်ငံလိုပဲမုံတိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ချင်းဒေသတွေမှာတော့လူသေဆုံးတာတွေနဲ့ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပြီးတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းမုံတိုင်းတံဆူဆူရွရွခံခဲ့ရပါတယ်ပြည်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ပီထွေကပြောပြပေးပါမယ်
အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုရာဟာပြီးခဲ့တဲ့တနင်္လာနေ့အင်္ဂါနေ့တွေကမြန်မာနိုင်ငံအနောက်ချမ်းဒေသတချို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တာပါ။ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊မကွေးတိုင်းအရာတွေတိုင်းတို့မှာထိခိုက်ပျက်စီးမှုတွေအများအပြားရှိခဲ့ပါတယ်။တံလဲမုန်တိုင်းကြိုတင်သတိပေးချက်တွေနဲ့ကြိုတင်ပြင်ဆင်မှုတွေရှိခဲ့တာကြောင့်ပျက်စီးဆုံးရှုံးမှုများပေမဲ့လူအသေးပြောက်တော့မရှိဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။
ကျွန်တော်ကမုံတိုင်းဆိုတာကြိုသတိတည်ရအတွက်ကြောင့်ကျွန်တော်ကြိုပြီးတော့ပြည်သူတွေကိုသတိပေးတယ်ဒါကြောင့်တယောက်မှတည်ဆုံးမှုမရှိဘူးသူကမုံတိုင်းဆိုလို့ရှိရင်ဘယ်လိုနေထိုင်ရမလဲဆိုတာသူတွေကသိသွားပြီသိသွားတော့အပြင်မထွက်လဲဆိုမထွက်ဘူးအစားအုပ်ခိုင်မာတဲ့နေရာမှာနေဆိုသူတို့ကတခါလေသူတို့အိမ်မခိုင်ဘူးဆိုဘေးကအိမ်ကိုခိုင်ပြေးတာပြီးအဲ့လိုနေတာအဲ့ဒီသဘောမျိုးကြီးပေါ့ပြည်သူရဲ့ awareness ကတော့အရန်လိုပေါ်ပေါ်လွင်လွင်ကြီးကိုသိကြတာဖြစ်သွားတာတက်ကကျွန်တော်တို့တက်တာအတားကျပေါ့နော
်မူရာမုံတိုင်းတံကိုရခိုင်ပြည်နယ်မှာတော့စိုးဝါးဆုံးခံခဲ့ရတာပါမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုပမာဏခန့်မှန်းချီကိုတော့ဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါရယ
်ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့တွက်ရင်တော့မောင်နှောဘက်မှာဟိုပဲအကြမ်းင်းရတော့1ဘီလီယံလောက်ရှိတယ်မောင်နှောတစ်ခုရဲ့ဟိုပဲစန္ဒာကြီးကတော့အားလုံးပေါင်းလိုက်လို့ရှိရင်ကျန်တဲ့နေရာတွေမှာမောင်နှောအပြင်ကို5ဘီလီယံကျော်လောက်ရှိတယ်ဆိုတော့အားလုံးပေါင်းဆို6လောက်ရှိတယ်ဒါမှန်းတာနော်ဒါပေမဲ့မတိကြသေးဘူးအတိအကျစင်ရင်မထွက်သေးဘူးမကွေးသခိုင်းပဲအခြေအနေကလည်းရှိတယ်ဒါပေမဲ့လုံးဝအသိအကျစိန်တော့မရဘူးကျွန်တော်ကဘာလဲဆိုတော့ကျွန်တော်ဌာနကနေပြီးတော့အဲ့ဒီမှာအခုသွားပြီးတော့ကယ်ဆယ်ရေးလုပ်ငန်းနေတော့သူတို့လုပ်နေကြတယ်အဲ့ဒီစိန်ရင်းညက်နေစိန်တော့အကုန်ရပြီကျွန်တော်ကျွန်တော်ကလည်းစိန်ရင်းတွေရဆိုလို့ရှိရင်တော့ချင်းတို့မကွေးတို့အေရာတို့မှဖြစ်တယ်ချင်းဆိုလို့ရှိရင်မြေပြူမှုတွေဖြစ်တယ်အိမ်လုံး20လောက်မြေပြူတွေဟားခါပါလေဟိုအိမ်လုံး20လောက်ပါသွားတယ်နောက်တစ်ခါအဲ့မကွေးမှဆိုရင်6မှာဒီကတော့အိမ်၈လုံး၉လုံးပေါ့အဲ့ဒါကနဦးတင်းနေရကွာအဲ့လောက်ရှိနေပြီအေယာဝတီမှာလည်းဟိုမော်လမြိုင်ကျွန်းဆိုလို့ရှိရင်အိမ်၁၀လုံးထိခိုက်မှုရှိတယ်ပေါ့နော်အဲ့ဒါမျိုးတင်းနေရှိတယ်ဒါပေမဲ့အနုစိတ်ဆိုရင်ကတော့ဒီညနေတောင်းမှကျွန်တော်တို့ရမယ
်ဘူလိုက်တဲ့ဒေတာတွေမှာလူကယ်ပြန်ဝင်ကြီးဌာနအနေနဲ့ပြည်နယ်အစိုးရတွေနဲ့ပူးပေါင်းပြီးတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နေတယ်လို့လည်းဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်အကုန်လုံးဒုက္ခတွေရောက်ပြီးတော့စခန်းတွေရောက်သွားတာမရှိဘူးဆိုတော့ကိုယ့်မှာကိုယ်ပဲအဲ့လိုပဲဒီမို့အမိုးလန်သွားတဲ့လူကလည်းနီးရလေးမှစုနေတယ်စခန်းရည်လိုဖြစ်မသွားဘူးစခန်းရည်လိုဖြစ်သွားတာစစ်တေမနှစ်နေရာပဲတွေ့တယ်တနေရာမှာခုံးကြောင်းတွေမှာခဏပါတော့နေရတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာတွေမှာလည်း9ရက်စာရိတ်ခါဖို့အကုန်လိုက်ပေးခဲ့ပြီနှစ်နေရာပဲတွေ့ခဲ့တယ်အဲ့တော့ကျန်တဲ့နေရာတွေမှာတော့သူ့အိမ်နဲ့သူတွေကြီးပဲသူ့နေရာနဲ့သူတွေကြီးပဲဒါမှမဟုတ်နီးစပ်ရလေးတွေမှာသူတို့ပူးပေါင်းနေကြတယ်ပေါ့ဒါပေမဲ့ဒီပြန်ပြီးတော့လုပ်တဲ့လုပ်ငန်းတွေကလည်းချက်ချင်းကျွန်တော်ကထောက်ပံ့ကြီးတွေလိုက်ပေးနေတဲ့အတွက်ကြောင့်ချက်ချင်းမူချက်ချင်းပြန်ပြီးတော့အစ်စ်တွေမူပြန်လောက်တာရှိနေပြီဆိုတော့အဆင်ပြေပါတယ်ဟိုကဲ့မနေရလဲဘယ်လိုဖြစ်လဲဆိုပြက်တာတော့ပြက်ပြီမယ်သူတို့လည်းအဲ့လိုပဲဟိုဆူဆူဆူဆူပြီးတော့ပေါင်းပြီးတော့နေကြတယ်ဒီကဲ့မနေတော့ကျွန်တော်ကဒီနေ့ဆိုရင်အပိဒတ်ကျွန်တော်ကစီစစ်ပြီးသွားမယ်တကယ်ဖြစ်ပြက်တာဟာပေါ့နော်ဘယ်နှခုပြူသွားတယ်ဘယ်နှခုကတော့တဝက်လန်သွားတယ်စသဖြင့်အဲ့လိုမျိုးတွေရှိတာ
မြန်မာနိုင်ငံလိုပဲမုန်တိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတချို့မှာတော့သေဆုံးသူ6ဦးထက်မနည်းရှိပြီးလူ90လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်မုန်တိုင်းကြောင့်ဒီမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ဒုက္ခတွေစခန်းတွေမှာနေထိုင်နေကြတဲ့ရင်ဂျာဒုက္ခတွေပြီးပို့ပြီးတော့ဒုက္ခရောက်ခဲ့ကြတာပ
ါ
မုန်တိုင်းကြောင့်ကျမအိမ်ပြတ်သွားပြီးမိုးတွေလည်းလွတ်ထွက်ကုန်ပါတယ်လေဆရာလုံးဝမရှိတော့ပါဘူးဒီနေရာမှာစားစရာအကူအညီတချို့လာတောင်းယူတာပါလို့ဒုက္ခတွေအဖွားအုပ်တူပြောသွားတာပါထိခိုက်ဒဏ်ရာရတဲ့ဒုက္ခတွေတွေလည်းအများပြားရှိခဲ့ပါတယ
်
ဟုတ်တယ်ကြောင့်ကျွန်တော်အိမ်ပြတ်သွားပြီးတော့စားတဲ့သမီးလည်းတရားရပါတယ်အခုသူတို့ကစိတ်ယုံပါပါ ခမိုးကကျွန်တော်ရေဘက်ပေါ်ကိုကြာလာလို့ကျွန်တော်လည်းဒဏ်ရာရပါတယ်အခုစေတောက်လေရပါတယ်အိမ်ပြန်ပြင်ဖို့ငွေမရှိတယ်လို့စားစရာလည်းမရှိပါဘူးလို့ရိုဟင်ဂျာတုတ်ကတဲ့အမျိုးသားတို့ကပြောကြတာပါမိုတာဆိုင်ကလုံးမုန်တိုင်းဟာကုန်းလေးဘက်ကိုဝင်ရောက်လာပြီးတဲ့နောက်အပြော့သွားခဲ့ပြီးတော့ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးရေချိန်3လမှာကနေ6လမှာအထိရွာသွန်းပြီးတောင်ထူထက်တဲ့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာတော့မိုးရေချိန်တစ်ပေခန့်အထိရှိခဲ့ပါတယ်တရုတ်နိုင်ငံနိုင်ငံမှာတော့မုန်တိုင်းကြောင့်ရေကြီးရေရှမ်းမှုတွေနဲ့မြေပြိုမှုတွေဖြစ်ခဲ့ပြီးသေဆုံးသူများနဲ့ရှိခဲ့တယ်လို့အိန္ဒိယနိုင်ငံမှာလည်းသေဆုံးသူအများကြီးရှိခဲ့ပါတယ်ရှင်
။ Mac Computer တင်ဆက်ပေးထားတာဖြစ်ပါတယ်။ခုထပ်မှာတော့21ရာစုပင်လုံဒုတိယညီလာခံနဲ့ပတ်သက်ပြီးတော့ SNLD အဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတင်ဆက်ပေးကြပါမယ်။ပင်လ24ရက်နေ့ကနေ29ရက်နေ့ထိကျင်းပပြီးစီးသွားတဲ့ပြောင်စုငင်းချင်းညီလာခံ21ရာစုပင်လုံညီလာခံရလဒ်နဲ့ပတ်သက်ပြီးတော့ SNLD လို့ခေါ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ညီလာခံကနေချမှတ်တဲ့အချက်ပေါင်း38ချက်ပါဝင်တဲ့ပြောင်စုသဘောတူညီချက်ဟာတိုင်းသားတွေရဲ့ဘုံသဘောတူညီချက်မပါရှိသလိုနိုင်ငံတော်မှမည်သည့်အခါမှခွဲမထွက်ရဆိုတဲ့အချက်ကိုမထည့်သွင်းသင့်ဘူးဆိုပြီးတော့ SNLD ကဆောင်တွေကပြောပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွဲကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။27ရာစုပင်လုံညီလာခံကနေချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုသဘောတူလက်မှတ်ရေးသိုးတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ SNLD ပြောခွင့်ရဆိုင်းလက်ကပြောပါတယ်။အချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူညီချက်တွေဟာတိုင်းသားတွေရဲ့ပုံသဘောတူညီမှုမကျသေးဘဲလက်မှတ်ရေးသိုးတဲ့ဖြစ်စဉ်ဟာငင်းချိုင်းရေးဖော်ဆောင်မှုတွေအယုံကြည်နည်းလာစေတယ်လို့ SNLD ပြောခွင့်ရဆိုင်းလက်ကဆက်ပြောပါတယ
်။နိုင်ငံရေးပါတီအစုအဖွဲ့မှဆိုလို့ရှိရင်ဘာတစ်ခုမှသူတို့သဘောတူညီချက်မကျပါဘူး။တစ်ပွဲနဲ့တစ်ပွဲအပြန်အလှန်ငင်းခုံရင်းတဲ့အချိန်ပုံသွားတာပဲဖတ်ပြနေ။အားလုံးကသဘောထားကျတဲ့ဘုံသဘောတူညီချက်တစ်ခုမှမရသေးဘဲနဲ့နိုင်ငံရေးပါတီအစုအဖွဲ့တွေကတယောက်နှစ်ယောက်ကိုကိုယ်စားပြုနေလက်မှတ်ထိုးခိုင်းလိုက်တဲ့အနေအထားမျိုးဟာမူပေါင်းကြော်ပြီးလုပ်နေကြလားဆိုတာလည်းအဲဒါကြံရဖြစ်စရာရှိရပါတော့။အဲ့လိုပုံမျိုးနဲ့ဆက်သွားမယ်ဆိုလို့ရှိရင်နောက်နောက်မှာတက်စီရဲ့သွားနေတဲ့လမ်းကြောင်းဟာပို့ပြီးမှတံမိုးနည်းလာမယ်၊ယုံကြည်နည်းလာမယ်ဆိုလို့ရှိရင်ငင်းတဲ့လမ်းကြောင်းကိုထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
နစတဲ့ရစုပင်လုံညီလာခံဒုတိယကျင်းစည်းဝေးမှာနိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးတဲ့အချက်ထဲမှာဆက်တွင်းထားတဲ့နိုင်ငံတော်၏နိုင်မြေပိုင်းခြားမှုတို့များသည့်နိုင်ငံတော်မှမြေတိခါမှဖွဲ့မဆွဲရဆိုတဲ့အချက်ကိုမထည့်သွင်းသေးဘူးလို့ဆိုင်းလက်ကပြောပါတယ်
။ကျောင်းစည်းတဲ့အနေပေါ့နော်။ဘယ်တော့ခါမှဖွဲ့မထွက်ရဆိုတဲ့သက္ကလုံကိုအခြေခံမူမှထည့်လိုက်ခြင်းအဖြစ်တောင်ဘဝဒီဆက်ကုန်ပင်လုံကတိကဝတ်ကိုကျော်လွန်ရရောက်တယ်။နံပါတ်1အခုငင်းကြိုင်းလုပ်ငန်းရှင်ကိုကြိတ်ဆိုင်စီမယ်။ဒါဆိုလို့လည်းကျွန်တော်အခုငင်းကြိုင်းလုပ်ငန်းရှင်တွားနေတဲ့ကာလမှာ NPA လမ်းကြောင်းတဲကိုဝင်ရောက်လာတဲ့တိုင်းနာဖွဲ့ပြီးအနေနဲ့ကျန်သေးတယ်။သူတို့တွေဒီလဲကိုပါဝင်လာဖို့အတွက်ကိုအဟံတန်းဖြစ်စီမယ်။ခွဲမထွက်ခြင်းတို့ကိုပေါင်းစည်းခြင်းတို့ကိုလာတောင်းတဲ့လူကိုဘယ်တော့မှခွဲမထွက်ပါနဲ့တွားထပ်ပြောလိုက်တာအဖြစ်ခွဲထွက်ခြင်းအောင်တတိပေးလိုက်တာနဲ့များတူးနေမလားဆိုဒီမှာအဲ့ဒီဆိုရင်ချက်ကြောက်မလို့ကျွန်တော်တို့ကတောင်းမထွက်သွင်းနိုင်ပါဘူးလို့ပြောရတာ။
နစတဲ့ရစုပင်လုံညီလာခံတွင်တမတော်လှုပ်တော်အစိုးရနိုင်ငံရေးပါတီတိုင်းရင်းသားလက်နက်ကိုင်အဖွဲ့လူသူအခြေပြုအဖွဲ့ကိုယ်စားလှယ်အဖွဲ့တွေပါဝင်နေတဲ့ဆိုပေမဲ့ကိုစားပြုမှုမှာအားနည်းနေသေးတယ်လို့ဆိုင်းလိုက်ကပြောပါတယ်။ပြည်ထောင်စုငင်းချမ်းရေးညီလာခံမလုပ်ခင်မှာနိုင်ငံရေးစုနေမှုဆိုင်ရာမူပေါင်းကိစ္စအပေါ်ဝင်လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးစုနေပွဲကျင်းပတာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စတွေကိုပြည့်စုံအောင်မလုပ်ပဲပြည်ထောင်စုငင်းချမ်းရေးညီလာခံခေါ်ယူလိုက်တဲ့ပုံမှာ NCA နီလန်းရကိုယ်လှယ်မှုရှိနေတယ်လို့ SNLD ကရှုမြင်နေပါတယ်။နစစ်တရစုပင်လုံညီလာခံမှာတိုင်းသာလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ UNSC ကညီညွတ်တော်တိုင်းသာလူမျိုးများဖက်ဒရယ်ကောင်စီဖွဲ့၅ဖွဲ့တက်ရောက်ခြင်းမရှိသလို UWSA ဝဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့၇ဖွဲ့ကလည်းအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပေမဲ့လည်း NCA လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေပါတယ်။လက်ရှိအစိုးရတမတော်တိုင်းသာလက်နက်ကိုင်ဖွဲ့တွေအနေနဲ့ငင်းချင်းကြီးလမ်းစဉ်ကိုပုံပေါ်ရမှာအမြင်ကွဲလွဲမှုတွေရှိနေသေးတဲ့အတွက်လိုလပွေလင်းစွာအချိန်ယူဆွေးနွေးရအောင်မယ်လို့မြင်ကြောင်း SNLD ပြောခွင့်ရဆိုင်းလက်ကပြောပါတယ
်။အကုန်လုံးရဲ့အချုပ်ကငင်းငယ်တောက်မှုအတွက်ကိုလူတိုင်းကဆန္ဒရှိပေမဲ့တက်မလို့အပေါင်းဝင်အဖွဲ့ကြီးတော်တော်များများကအစင်သက်မဖြစ်သေးဘူး။တယောက်နဲ့တယောက်ယုံကြည်မှုအားနည်းနေသေးတယ်
။ကျင်းပဖြစ်စည်းသွားတဲ့ညီလာခံရလာရတိုင်းသားတွေအနေနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာရဲ့။တိုင်းနဲ့ပြည်နယ်အသီးသီးမှာရှိတဲ့အခြားဖွဲ့စည်းတွေလည်းနိုင်ငံရေးဖြစ်စဉ်တွေပါဝင်လာနိုင်ခြင်းမရှိသေးတာရဲ့။တိုင်းသာလက်နက်ကန်ဖွဲ့တွေအားလုံးပါဝင်နိုင်ခြင်းမရှိသေးသလိုအချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်စိတ်ပိုင်းတစ်ကိုလက်မှတ်ရေးသိုးတဲ့ကိစ္စဟာတိုင်းသာနိုင်ငံရေးပါတီရဲ့သဘောထားဆန္ဒမပါဘူးလို့လည်းအသံတွေပေါ်ထွက်နေပါတယ်ခင်ဗျာ
။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားတာဖြစ်ပါတယ်။ VOA ကနေကြာတာဘေးနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။
ခုတ်ခါမှာတော့ဒုက္ခတဲ့စခန်းတစ်ခုမှာနေအောင်ကြည်သုံးဆွဲရင်ကိုသုံးပြီးတော့ပန်ပိုးနေတဲ့တဲ့တင်ကိုတင်ဆက်ပေးကြပါရစေ။ကျော်လနိုင်ငံတွေကစီးရီးယားဒုက္ခတွေပေါင်း2000လောက်ခိုးလုံနေတဲ့ဒုက္ခတဲ့စခန်မှာအာကိုအားထားလောက်တဲ့လျှက်စစ်ဆွဲရင်မရှိခဲ့ပေမဲ့ခုတ်ခါမှာတော့နေဆွဲရင်လင်းထင်လို့ရနေပါပြီ။ဖီဝေတဲ့တင်တော့ဖိတ်လာပီဒက်စ်ပေးပွဲတဲ့တင်ကိုနှလုံးငါပြ ကမ္ဘာတစ်ပြည်နဲ့နိုင်ငံတွေကတော့ဒုက္ခသည်တွေလက်ဆစ်ဆွမ်းရနေကြပါပြီ။ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ကကယ်လီကလမန်ကအခုလိုပြောပါတယ်။
It means the world to refugees that obviously are here in the camp that didn't have access to electricity in a dependable way.
အခုလောက်တဲ့ လက်ဆစ်ဆွမ်းရမရှိဘဲနေထိုင်နေရတဲ့ဒုက္ခသည်တွေရဲ့ကဘာကို ဒီနေရာမှာအထင်ရှားတွေ့ရပါတယ်။လုံခြုံရေးအတွက်လိုအပ်တဲ့အလင်းရောင်
ညအချင်းအကာအကွယ်ရဖို့နောက်နွေရာသီမှာပန်းကသုံးပြီးတော့အေးချက်ကလေးရဖို့ဒါမှမဟုတ်လေအေးချက်နဲ့ဆောင်းရာသီမှာအနှွေးချက်ရဖို့လျှက်စစ်မီဆိုတာမရှိကြပါဘူး။ယုံကြည်စိတ်ချရတဲ့စွမ်းအင်ရှိတာဟာလွတ်လပ်မှုရလိုက်တဲ့အသေးပဲဆောင်တယ်လို့ဒုက္ခသည်တဦးဖြစ်တဲ့ဖာဟန်နာဇာကအခုလိုပြောပါတယ်။
ဒီမြရကလုံးကစိတ်ရှိရင်သွားလာလို့မရပါဘူး။နေဝင်ပြီးဆိုတာနဲ့အိမ်ထဲမှာလောင်ပိတ်ပြီးနေရတော့တာပဲ။အခုတော့လျှက်စစ်မီရပြီမို့လို့အိမ်ကြီးနေစီသွားလေလို့ရပြီ။
ညနေခင်းနေမှာလဲဟိုအိမ်ဒီအိမ်လဲနိုင်တာကြောင့်ကျွန်တော်တို့ပို့ပြီးစိတ်လက်ချမ်းတာနဲ့ပျော်ပျော်ရွှင်ရွှင်ရှိလာကြပါတယ်။ကလေးတွေလည်းရုံမြင့်သားကြီးနိုင်ကြပါပြီ။ဒုက္ခတဲ့
အရင်ကဆိုရင်တော့ကျွန်တော်မိမရှော့ဖို့ကျွန်တော်ကရေခတ်ပေးရတယ်။ခုတော့သူ့အတွက်တိတ်ကိုလွှဲသွားပါပြီ။ဆိုလာပြားတွေတက်စင်ရမှာဒုက္ခတဲ့အယောက်90လောက်ကိုလည်းဆိုလာပြားတက်စင်ရေးတင်တန်းပေးပြီးအလုပ်ခဏပေးပါရယ်။အခုတော့ဆိုလာပြားတွေဆက်လက်ထင်းနေဖို့နဲ့လက်ပတ်ဖို့အတွက်သူတို့တွေလုပ်ငန်းကျွမ်းကျင်မှုတွေရထားပြီးဖြစ်တဲ့အပြင်ဒုက္ခတဲ့စကန်အပြင်မှာလည်းအလုပ်ကန်ရှာဖွေနိုင
ရေးကဏ္ဍဥဟောင်းခရဲမြန်မာရေးသုံးသပ်ချက်ဖြင့်တိုင်းရင်းသတင်းမှာလို့ကိုလည်းနားဆင်ကြဖို့ရှိပါသည်ဖြူဝေကနေကြတာပဲနေမျက်နှာကင်းစီရင်တွေကိုဆက်ပြီးတော့ထုံးလင်းပေးနေပါသည်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုအောင်လင်းဦးကကြည်ညာပေးပါမယ်ရှင်
အမိုင်းဝင်2015ခုနှစ်ရာသီဦးဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သင့်မသင့်ဆုံးဖြတ်ချက်ကိုဒီကနေ့ကျင်းပမယ်လို့သမ္မတတော်နယ်ထရန့်ကပြောလိုက်ပါတယ်။ဝါရှင်တန်ဒေသဆန္ဒရှင်ကျော်သာဘင်းနဲ့ညနေ3:00အချိန်မှာအင်ဖီရိုရိုးစ်ဂါဒန်ကနေကျင်းပမယ်အကြောင်းမနေ့ညကပဲ Twitter အင်တာနက်လူမှုကွန်ရက်ကနေသမ္မတထရန့်ပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကတန်မာရက်ကွက်မှာမနေ့တုန်းကပြင်းထန်တဲ့ကားဗုံးထောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးပြီး400ရောက်ဒဏ်ရာရခဲ့တဲ့အပေါ်အာဖဂန်နိုင်ငံသားတွေဝမ်းနည်းပူဆွေးနေပါတယ်။ကာဘူးမြို့ကအချက်ချဝါစီယက်ကွာခံရက်ကပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီရဲ့ကားတွေအနည်းနာကအဆောက်အဦထိခိုက်ပျက်စီးခဲ့တာပါ။ကမ္ဘာမှာအချမ်းဖက်ဝါဒမကြုံမှုလောက်ကိုချီထွားလာနေပြီးအချမ်းဖက်ဝါဒတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ထဲကမ္ဘာစီးပွားရေးမှာ 14.3 ထရီလီယံအထိထိခိုက်နေနိုင်ခဲ့ရတဲ့အကြောင်းခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်းငင်းချင်းအညွှန်းငင်းကဖော်ပြလိုက်ပါတယ်။အချမ်းဖက်မှုတွေကြောင့်အမေရိကန်တနေငံထဲမှာ 2.5 ထရီလီယံအထိနှစ်နာခဲ့တာပါ။နိုင်ငံပေါင်း163နိုင်ငံကအခြေအနေတွေကိုလေ့လာပြုစုထားတဲ့အစီရင်ခံစာမှာမြန်မာနိုင်ငံကအဆင့်104မှာရှိခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့က IS အစိုးရအဖွဲ့နဲ့ဆက်ဆက်လှုပ်ရှားနေတဲ့အချမ်းဖက်သမားတွေကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်မှုတွင်မှားယွင်းပစ်ခတ်မှုကြောင့်ဖိလစ်ပိုင်တပ်ဖွဲ့ဝင်10ဦးသေဆုံးပြီး9ဦးဒဏ်ရာရသွားတဲ့အကြောင်းဖိလစ်ပိုင်စစ်တပ်ကဒီကနေ့ကြေညာပါတယ်။အချမ်းဖက်သမားတွေတရှိရနေရာကိုတိတိကျကျမပေးနိုင်တဲ့အကြောင်းကိုလူကိုပြန်ပြစ်မိရတာဖြစ်သွားတာလို့လည်းကာဝေးဝင်ကြီးကတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။စတင်းကြီးချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာပါ။ဒီညနေတွဲစီစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိလိုင်းတိုမီတာ24.25-50.2ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်လို့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.